မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုနိုင်ငံတကာကသိအောင်မီဒီယာတွေကတဆင့်ရဲရဲဝံ့ဝံ့ထောက်ပြပြောဆိုနေတဲ့ HRTV လို့ခေါ်တဲ့လူအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ကိုဥဆောင်နေသူဦးမြင့်အေးဟာမြေပေါ်မြောက်နိုင်ငံရေးလောကထဲကျင်လည်ခဲ့တာအခုဆိုနှစ်ပေါင်း40ရှိခဲ့ပါပြီ။ဦးမြင့်အေးတို့ခက်ကနိုင်ငံရေးသမားတွေဟာလက်ဝဲစာပေတွေနဲ့မကင်းကြသလိုလက်ဝဲတော်လိုင်းရေးခေါင်းဆောင်တွေကိုလည်းလေးစားကြသူတွေအများအပြားရှိပါတယ်။အဲ့ဒီအထက်မှာဦးမြင့်အေးလည်းလဝဲကောင်းဆောင်တွေကိုလေးစားမိရာကတော်လိုင်းရေးစိတ်သက်တွေကဲယောင်းလာခဲ့တာလို့ပြောပါတယ်
။ community ဝါဒကလည်းတကယ်လည်းအရှိအဟုန်ကောင်းခဲ့တယ်။စာအုပ်စာတမ်းတွေဖြန့်ဝေမှုတဲ့သူတို့ရဲ့စီယုံရေးတွေကလည်းကောင်းခဲ့တာကိုအဲ့ဒီအချိန်အဲ့ဒီကာလမှာလောက်သမားလူတန်းစားရဲ့အကျိုးစီးပွားဆိုတာစက်မှုတော်လိုင်းရေးကဆင်းသက်လာတာပေါ့။စက်ယုံတစ်ခုတည်းမှရှိရဲ့လောက်သမားတွေသားလည်းပိုင်ဆိုင်ခွင့်ရှိတယ်၊အုပ်ချုပ်ပိုင်ခွင့်ရှိတယ်၊အာဏာကိုလောက်သမားတွေသားရတဲ့နေဆိုတဲ့အမှန်တရားဆိုတာလည်းအဲ့ဒီအချိန်တကယ်လည်းကျောင်းသားလောကမှာခက်စားခဲ့တာဟုတ်အဲ့ဒီခါကျောင်းသားလောကနိုင်ငံရေးသမားလောကပြည်သူတွေကြားထဲမှာယဟန်တန်ငါတွေကြားထဲမှာလည်းပြောရမှာဆိုလို့ရှိရင်မတ်စ်ဝါရတကယ်ပဲခက်စားခဲ့တဲ့အချိန်ချင်းရှိခဲ့ဘူးပါလေချီဂဗာရကရှစ်တန်းလောက်မှာဆိုင်လင်းကိုမမောရေးလိုက်တာပါဒီအချိန်ကလည်းစာလေးပေလေးစိတ်ဝင်စားတဲ့အခါကျတော့ဒွေးခေါ်လေးပါလေးဖတ်ဖူးတာတော့ရှိတာပေါ့လေတန်လာရေးသမားတယောက်ဖြစ်တွန်းပို့လိုက်တာကတော့ချီဂဗာရစာအုပ်ပဲ
ရန်ကုန်တက္ကသိုလ်မှာယူဘဗေဒအထုပြုတတိယနှစ်ကျောင်းသားဖြစ်ပညာသင်ကြားနေစဉ်1984ခုနှစ်ဒီဇင်ဘာလဦးတန်ရီခင်းကျောင်းသားနိုင်ငံရေးလှုပ်ရှားမှုတွေထဲမှာဦးမြင့်အေးပါဝင်လာခဲ့ပါတယ်။ကုလသမဂ္ဂအထွေထွေအတွင်းရုံးမှုချုပ်ဦးတန်ရဲ့ရုပ်ကလပ်ကိုကျန်သောသင်္ချိုင်းမှာပဲမြုပ်နှံထားရှိဖို့အာဏာရှင်ဦးနေဝင်ရဲ့ဆုံးဖြတ်ချက်ကိုကျောင်းသားတွေကလက်မခံနိုင်ပဲအလောင်းကိုရန်ကုန်တက္ကသိုလ်ထဲတည်ဆောင်ခဲ့ပြီးတပိတ်မှောက်ခဲ့ကြတာပါ။တပိတ်မှောက်တက္ကသိုလ်ကျောင်းသားတွေနဲ့အာဏာရှင်ဦးနေဝင်အစိုးရတို့ထိတ်တိုက်တွေ့ပါတော့တယ်
။84ခုနှစ်ဒီဇင်ဘာလမှာပဲကုလသမဂ္ဂအထွေထွေမှုချုပ်ဦးတန့်ဟာသူ့ရဲ့စန္ဒအယဗမာပြည်ကိုသူ့အလုပ်ချုပ်အလောင်းပြန်ပို့ပါဆိုပြန်ရောက်လာတယ်။ဒါတော့ကြီးကျယ်တဲ့ပုဂ္ဂိုလ်ဗမာလူမျိုးတွေအမတန်မှမြင့်မြတ်တဲ့ပုဂ္ဂိုလ်တယောက်ပေါ့ကြီးကျယ်တဲ့တာဝန်ကြီးတစ်ခုကိုထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ကိုပုဂ္ဂိုလ်ကြီးအာဃာတနဲ့ဦးနေဝင်ကမကြိုဆိုခဲ့ပါဘူး။တာမန်အတုဝါတစ်ခုလိုပဲခြောက်သူလှုပ်လာတဲ့အခါကျတော့ခွတောင်းပေါ့လေ။အကြောင်းသားတွေကနေပြီးတော့အဲ့ဒီလောင်းကြီးကိုမခံမရနိုင်ဖြစ်ပြီးတော့အဲ့ဒါကိုသွားဆွဲခဲ့ပါတယ်။အဲ့ဒီခင်မှာလည်းရှေ့ဆုံးကပါခဲ့တာပါ။တခါဖာညာစည်းကြပြစ်ကြခတ်ကြ။ဒါပေမဲ့ကံအားလို့ကမသေးခဲ့ပါဘူး။ပြည်လဲပြစ်ခံရပါတယ်။နောက်တော့ကံတော်မင်းပန်းချန်ရွှေကုန်းဖျားလမ်းမှာရှိနေတဲ့ဦးတန်ဖိမှန်ဆိုတာတကယ်တော့အန်ကယ်လို့လုတ်ခဲ့တာ။ဒီတော့မလုတ်ရင်ဦးတန်ကြံတော်တင်းကြီးမှာပျောက်သွားတာကြာပါပြီ
။1980ပြည့်နှစ်အလွန်ကာလတွေမှာအစိုးရကကျောင်းသားတွေအလုပ်သမားတွေကိုကွန်မြူနတီစိတ်ကပ်ပြီးဖမ်းဆီးထောင်ချခဲ့ပါတယ်။1985ခုနှစ်ဇွန်လ6ရက်နေ့မှာတော့အလုပ်သမားအရေးခင်းနဲ့ဦးတန်အရေးခင်းတွေမှာဖန်စီခံခဲ့ရတဲ့အလုတ်သမားចောင်းသားတွေကိုပြန်လွှတ်ပေးဖို့ရွှေတကုံစီတီတော်မှာចောင်းသားတွေစူတောင်းဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြစူတောင်းလှုပ်ရှားမှုတွေထဲမှာပါဝင်ခဲ့တဲ့ចောင်းသားတွေကိုရန်ကုန်တိုင်းစစ်တမ်းမှုဗိုလ်မှူးကြီးရန်အောင်စိုးကိုရန်ဦးဆောင်ပြီးရွှေတကုံစီတီတော်ရင်းမြင်ပေါ်မှာတက်ရောက်ဖန်စီခဲ့ရမှာဦးမြင့်အေးလည်းဖန်စီခံခဲ့ရပါတယ်။အင်းစိန်ထောင်မှာနှစ်နှစ်ကျော်နေခဲ့ရပြီး1989ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာတော့ပြန်လွတ်လာခဲ့ပါတယ်။88ဒီမိုကရေစီရေရောပုံလှုပ်ရှားမှုကြီးမှာ1980ပြည့်နှစ်အလွန်အလုသမားចောင်းသားနိုင်ငံရေးအင်အားစုတွေနဲ့အတူဦးမြင့်အေးပူးပေါင်းဆောင်ရွက်ခဲ့ပါတယ်။1996ခုနှစ်မှာတော့ဦးမြင့်အေးဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တစ်ယောက်ဖြစ်လာခဲ့ပါတယ်
။ဒေါ်စန်းစုကြည်ကပြန်လွတ်လာတယ်။95 1995လို့ထင်ပါတယ်။အဲ့မှာပြန်လွတ်လာတဲ့အခါကျတော့သူခြံဝါမှာပါတီကိုတိဆောက်ကိုပြောတယ်။အဲ့တော့ NLD ပါတီကလည်းဖိနှိပ်မှုတွေများတော့ပြိုးနေတာပါ။အဲ့မှာပြန်တိဆောက်ဖို့အတွက်အန်ဒတ်တအားအနေနဲ့ NLD ပါတီဝင်ရောက်ခဲ့တယ်။ကြီးမြင့်နိုင်မျိုးတွေကိုပြန်လဲတိဆောက်တဲ့အထက်မှာအင်္ဂါရှေဆုံးကပါပါတယ်။96ခုနှစ်မှာပဲ NLD ပါတီဝင်ဘဝကိုခံယူပြီးတော့မျိုးနယ်ဥက္ကဋ္ဌအဖြစ်လှုပ်ခဲ့တာပါလေ။ဟိုအဲ့တော့2005မှာအင်္ဂါကစီစီကတောင်းဆန်းစုကြည်တို့အထက်မှာဥတည်ရုံတို့အထက်မှာရှိတဲ့အချိန်မှာအဲ့မှာဦးအောင်ရွှေတို့ဦးလွင်တို့ကပါတီမှာတာဝန်ယူထားရတာကိုအဲ့ကိစ္စမှာသဘောထားကွဲလွဲမှုတွေတိတ်တော့မပြောချင်ဘူးသူတို့ကတော့အန်ကယ်ကိုသဘောမချဘူးဘာလို့ဆိုတော့ဆွတ်ဆွတ်ချက်ကတော့အန်ကယ်ကမခိုင်းမဲနဲ့လှုပ်တာတို့အစိုးရကိုအလွန်ကျွံစန့်ကျင်တယ်ဆိုတဲ့ဟာမျိုးလေဖြစ်ချင်းဖြစ်နေမှာပေါ့2005ကျတော့ပါတီကထုတ်လိုက်တယ်အန်တီရဲ့အထက်မှာဆိုတော့ပြောရမယ်ဆိုရင်တော့သူ့သဘောထားတော့မပါဘူး
2008ခုနှစ်မှာတော့သူ့ကိုပြည်ခံမျိုးပါတီရုံးကန်ဘုံဖောက်ခွဲရမှာနောက်ွယ်ကခိုင်းစီတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ဖမ်းဆီးလိုက်ပါတယ်သူကိုပြစ်ဒဏ်တသက်တကျွန်းချမှတ်ခဲ့တာဖြစ်ပါတယ
်။ငဆောက်မှာရှိတဲ့ကြော်ထက်ပေါ့။ကြော်ထက်ဆိုတာ FTP ရပေါ့။အင်္ဂသူ့ကိုမသိပါဘူး။အဆက်အသွယ်လည်းမရှိပါဘူး။သူကရှိတယ်ဆွဆွဲတယ်။အဲ့အချိန်ကတခါမှနေသက်တယ်ပဲမသွားဘူးပါဘူး။ပြည်တွင်းမှာပဲအလုပ်လုပ်နေတဲ့အချိန်မျိုးပေါ့ Any Matayasa search up or no? And down to say, you got with Jimbara Kajara. Do you got with Sanchin at Ludu? Go Sanchin at Ludu. Mano, Durusi Mangaina, Tajua Lucia Ludu, Town Tayaro Mau, Blue Pilar Kajara, and go Ouchia. The town to say, Batalu, Lani depo, Paloma Le, Blue Le, Township where the Ocho won't shake on Ubri on my blue, the Porta Lebo, no? Ella made a Kajar and get the bomb too. Boom powder counter that the Jones would Angel Mapatabau. But that gets out around. Angel Lugin at Kajaro, Ailunas Sabu, Ailua Bombi Lalu, Angel and Kaine, Nicello to my Shangsha Tapi, or the Kerala, Yonja to the Rombo, Yalu Bura, Pitta, Tautale Bamishu, possess a sweat or no, go to that the John Townan Chali.
Town and Linda John Nigayabi, Natong Sanakuni, a tutor Lunin Chenaguine, Rigor Tongani, Umi, Piano Kevare. Tonga to Labino, a Yenga song a kere, Lu Queen y Pinya Belong and Wigo, Sella song a kebby, Duty Tongere, Lu Queen y Pueha, Natomsa Dongunamaro, the Yawen Poesipi, Jetty Nangabare. Umi eha, a cuso, a touch house at your shiny babby. A tanyo new, Mimman tutunet, a pure hog on a umi eha, where to rega, Nanga in the massacre on Lumu, Janom Yaside, Mimi Bare. Umi eha, Masala the body, Anashin cinema, Lunga Nanga in the madupi, Jetty Gayagani. Set Anashin Senate, Nasangan and Niva, a coolashi democracy, Kipyankala, Senate Dongugu, Mintrigayade, Nanga in the Madu Pieta to it, do a twijonha, Manela Wabu. Kissing the air to Domurigo, Kangayabi met, Masho Dosuene, do young Jira Pionlego, do Kura and Ato Jovanide, Nanga in the Madu Sura, General Liza Mibaro, Kamia.